ကမ္ဘာကျွန်းသားတင်းမာမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောကြားလိုက်ပြီးစစ်ရဲ့ဆိုးရွားတဲ့ကျိုးဆက်တွေကိုလည်းတတိပေးလိုက်ပါတယ်။နိုင်ငံတွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့နဲ့ပြန်လည်ဆွေးနွေးကြဖို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ VOA ရဲ့ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘက်ရှာရဲ့သတင်းပေးပို့ထားတာကိုလက်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင်
။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအထူးဝီနိုင်ငံရေးတင်ဆောင်မှုတွေနဲ့ပတ်သက်ပြီးတတိပေးချက်နဲ့နှစ်သိက်ကိုအစပြုလိုက်ပါတယ်။ဒီတင်ဆောင်မှုတွေဟာဆိုရင်အခုရာစုနှစ်အတွက်အမြင့်ဆုံးအခြေအနေကိုရောက်နေပြီးဆက်ပြီးလဲကြီးထွားလာနေတယ်လို့ကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ပါတယ်။
If a nuclear non-proliferation can no longer be taken for granted.
Nuclear လည်းမပြန့်ပွားရေးကိစ္စပင်လင်းအမှန်တကယ်မရှိတော့ပါဘူး။ဒီသင်္ဘောမှုအခြေအနေကြီးကြောင့်သူတင်မဆက်မရနိုင်တဲ့အကျိုးဆက်တွေသိပြီးကြီးမားတဲ့မာယွန်းတက်ဆွမှုတွေနဲ့အတူနိုင်ငံတွေအနေနဲ့ခံမှန်းရခက်ခဲတဲ့ဆုံးဖြတ်ချက်တွေပိုပိုပြီးဖြစ်လာစေပါလိမ့်
။ American နဲ့ Iran အစိုးရကြားအခြေအနေတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်ရိုက်ရင်းညွှန်းမပြောပေမဲ့လည်းအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရတ်ကိုရောက်ရှိနေခဲ့တဲ့အီရန်စစ်တပ်ထိတ်တန့်အရာရှိတဦးသေဆုံးခဲ့ရတာကြောင့်ဒီကိစ္စကကုလသမဂ္ဂအတွင်းမှုချုပ်အဓိကစဉ်းစားမဲ့အချက်ဆိုတာကတော့သိကြပါလေ
I've been following the recent rise in global tensions with great concern
ကတ္တရောဖြစ်နေတဲ့ဒီကမ္ဘာလုံးဆိုင်ရာတင်းမာမှုတွေများလာနေတာကိုအကြီးအကဲဆိုရင်ပြီးကျွန်တော်စောင့်ကြည့်နေပါတယ်။ကမ္ဘာတစ်လောကဥစည်းဥဆောင်အစိုးရတာဝန်ရှိသူတွေနဲ့လည်းကျွန်တော်မပြတ်ဆက်သွယ်နေပါတယ်။ကျွန်တော်ပြောချင်တာကတော့ရိုးရှင်းပါတယ်။တင်းမာမှုတွေထမဖြစ်စေပဲရပ်ကြပါ။အစွမ်းကုန်တည်ငြိမ်အေးစေအောင်ကြင့်ကြံပါ။စိတ်နှင်းညီနိုင်မှုတွေပြန်ဆပါ။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုပြန်လည်စမ်းသပ်ပါ
။ကုလသမဂ္ဂအထင်မှုချုပ်အန်တိုနီယိုဂူတာရက်စ်က2015 Iran nuclear သဘောတူညီချက်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးဒီသဘောတူညီချက်ကိုလိုက်နာချဖို့လဲတက်ဆိုင်သူအလုံးကိုဒီဇိုင်းမှမှတိုက်တွန်းနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြီးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်နဲ့ UNESCO ဆိုင်ရာ Iran သမ္မတကြီးတို့လည်းပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အီရန်ဗိုလ်ချုပ်ကြီးကက်ဆန်ဆူလီမာနီတပ်ဖြတ်ခံရမှုအတွေ့အီရန်ကအမေရိကန်ကိုလက်တုံပြန်ရင်းအီရန်နိုင်ငံတွင်းကရင်ကျင်းမှုအမွေအနှစ်ဒေသတွေအပါအဝင်ပြစ်မှတ်တွေကိုအမေရိကန်စစ်တပ်ကတိုက်ခိုက်မယ်လို့တမရဒေါ်နယ်ထရန့်ရဲ့ချင်းချမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အခုလိုတွေ့ဆုံခဲ့ကြတာပါအမေရိကန်ဘက်ကဒီလိုလှုပ်လာမယ်ဆိုရင်တော့ဒါဟာလက်ရှိနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ရာရောက်ကြောင်းဒါအပြင်ရှင်းဟောင်းရင်ကျင်းမှုအမွေအနှစ်တွေကိုဖျက်ဆီးတဲ့လောက်ရကိုရှုတ်ချတဲ့2018ခုနှစ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုလည်းချိုးဖောက်ရာရောက်မှာဖြစ်ကြောင်း UNESCO အကြီးအကဲကပြောဆိုခဲ့ပါတယ်ရှင်